ကရင်ပြည်နယ်ဖအံမြို့မှာတော့ဆရာနာသိမ့်မှုစန့်ကျင်ဆန္ဒပြပွဲကနေအဖမ်းခံရသူတွေအပါအဝင်36ဦးကိုဖအံမြို့နယ်တရားရုံးကထောင်နဲ့နှစ်နှစ်စီဒီကနေ့အမိန့်ချမှတ်လိုက်ပါတယ်။တက်မတော်ပြိုကွဲအောင်လှုံ့ဆော်လှုံ့ဆော်ပုံမှုပုံမ905ကကြီးနဲ့အပြစ်ရှိတဲ့ဆိုပြီးအမိန့်ချလိုက်တာပါ။ဖအံမြို့မှာဖမ်းဆီးခံထားရတဲ့ဆန္ဒပြသူတွေပထမဆုံးထောင်ဒဏ်အပြစ်ပေးခံခဲ့ရတဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုမတ်ဤတန်စင်ပြောပြပေးပါရှင်။
စနပြပွဲနဲ့ဆက်ဆက်ပြီးတော့စစ်ကောင်စီကဖမ်းဆီးထားသူတွေကိုအခုလိုတရားထဲမှာလူအများအများပြစ်ဒဏ်ချလိုက်တာဖြစ်ပါတယ်။ဖေဗူလာ28ရက်နေ့ဖမ်းအမှုမှာလုပ်ခဲ့တဲ့စနပြပွဲကနေအဖမ်းခံခဲ့ရသူတွေအပြင်စနပြပွဲမှာမပါဝင်မင်းနဲ့လမ်းမှာတွေ့လို့ဖမ်းဆီးခံရသူတွေလည်းအခုလိုပြစ်ဒဏ်ချခံနေရတယ်လို့ထောင်ဒဏ်ချခံရသူတို့ဦးရဲ့အကူဖြစ်သူက VOA ကိုပြောပါတယ်။
တချို့လူတွေကပါဝင်တဲ့အဲ့လိုမျိုးတွေဟာပါလဲတာတချို့လူတွေကတော့လမ်းမှာပဲဖမ်းခံထိတာတို့ပါလို့အဲ့ဒီကလူတွေကပါသွားတယ်ကွာအဲ့ဒါနဲ့အကုန်လုံးဖမ်းပြီးတော့အကုန်လုံးဟိုကျွန်တော်ငါးငါးနဲ့ဆွဲတော့ကွာကိုက်ကြီးပါကွာလမ်းမှာတော့ယုံထွက်တာတော့အချိန်ကြီးတော့အနည်းဆုံးတော့စစ်တေလောက်တော့မထင်နဲ့ဆန္ဒပြလဲဆိုတာတချို့လူတွေကတော့မျက်နှာရတော့ဆိုဆန္ဒပြခဲမှမပါဝင်တဲ့အကုန်လုံးဖမ်းဆွဲတယ်ကွာဒီကဆန္ဒပြပါတယ်ဆိုပြီးတော့ဟိုအမှုတွေတင်တယ်အဲ့လိုပုံစံတွေဖြစ်နေတယ်ကွာ
ထောင်ဒဏ်ပြစ်ပေးခံရသူအများစုမှာရှေ့နေတည်တံမရှိကြဘဲနဲ့ဖမ်းဆီးခံရသူတွေကိုလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ပရဟိတရှေ့နေတွေကပဲလိုက်ပါဆောင်ရွက်ပေးကြတာဖြစ်ပါတယ်။စစ်ကောင်စီအုပ်ချုပ်မှုအောက်မှာထောင်ချခံရတဲ့အတွက်လွတ်မြောက်ရေးကိုဘယ်လိုဆက်လုပ်ရမလဲဆိုတာမသိဘူးလို့လည်းအကိုဖြစ်သူကပြောပါတယ်
။ကျွန်တော်တို့မှလည်းအကိုရဲ့လည်းမရှိသေးဘူး။ကိုကြီးတို့တောင်းမှမရှိသေးဘူး။အမှန်တရားခံရလို့ပဲရှိရကြကျွန်တော်တို့ပါစီပြန်ဆက်လုပ်ရဆိုတော့ကျွန်တော်တို့လည်းမရှိဘူးရှင်းနိုင်ရတော့တခြားကူညီပေးနိုင်တဲ့လူတွေရှိရင်တော့ကျွန်တော်တို့ကူညီပေးခင်တော့ဗျာအဲဒါဖြစ်လို့ဆိုတော့တရားကြီးခံရတဲ့ပုံစံရှိနေအမိကကျတော့ဗျာတော့ဥပဒေကိုကမှန်ကန်တဲ့ဥပဒေကိုကျွန်တော်တို့ပြည့်စုံနေတာကတခြားဆိုရင်ပြည့်မရှိတဲ့လူဆိုရင်ပြည့်အပြည့်ခြားတဲ့ပုံစံတွေဥပမာတော့ဗျာကျွန်တော်ပြောသလိုတခြားနေရာဖမ်းတဲ့ဒီရင်စန္ဒပြောက်ွက်တဲ့မှာထည့်ပြီးတော့အမှုကျော်ရဲကျေးဇူးတော့ပါလာတဲ့လူတွေအဲဒီကတော့အမတရားဘူးကအမတရားဘူးပဲကျွန်တော်တို့လူချင်းပါတယ်က
ရာဇသက်ကြီးပုံမှန်905ကကြီးနဲ့တရားစွဲဆိုခံထားရသူဟာပြစ်မှုကျူးလွန်တယ်လို့ထင်ရှားတယ်ဆိုရင်တရားရုံးရဲ့ဝရမ်းမပါဘဲနဲ့သူ့ကိုဖမ်းဆီးခွင့်ရှိပြီးတော့အာမခံပေးခွင့်နဲ့ကြေအေးခွင့်လည်းမရှိပါဘူးဒီလိုကြေအေးခွင့်မရှိပေမဲ့လည်းရုပ်သိမ်းလို့ရတဲ့ပုံမှန်ဖြစ်ပြီးတော့ကင်းလွတ်ခွင့်ရှိရဆိုပြီးတော့တရားလွတ်တော်ရှိနေတဲ့ဦးကရှင်းပြပါတယ်
တူတယောက်တော့သူကပေါ်ပြချက်ကိုဖြစ်ဖြစ်ကောလာဟလကိုဖြစ်ဖြစ်ဒီတရင်ကိုဖြစ်ဖြစ်ပေါ့ဒီ Facebook မှာရေးရေးမီဒီယာထုတ်ပြန်ကြေညာတဲ့အခါမှာဒါမှမဟုတ်ချက်ချီတဲ့အခါမှာဒီဖော်ပြချက်ဟာနော်ကောလာဟလဒီတရင်ဟာမှန်ကန်တယ်လို့ယုံကြည်ဖို့အကြောင်းရှိတဲ့အပြင်မဖြစ်ဘူးချင်းမို့အကြံမရှိဘဲနဲ့ပြုတယ်ဒါမှမဟုတ်ထုတ်ပြန်ကြေညာတယ်ဒါမှမဟုတ်ဖြန့်ချီတယ်ဆိုရင်ဒီပုံမှန်ရဲ့အတိတ်ပဲကပြစ်မှုမမြောက်ဘူးလို့အဲ့ဒီဥပဒေမှာပြဋ္ဌာန်းထားပါတယ်ဒါကြောင့်မလို့ဒီကင်းလွတ်ချက်ပေါင်တဲ့ကိုဝင်နိုင်နေဆိုရင်တော့ကင်းလွတ်ချက်အရအပြစ်မရှိဘူးလို့ဥပဒေပြဋ္ဌာန်းထားပါတယ်ဗျ
။တက်မတော်ပြိုကွဲအောင်လို့ဆောင်ရွက်နေတယ်လို့ဆိုပြီးတော့အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီက905ကကြီးနဲ့တရားစွဲထားသူတွေအများပြားရှိပါတယ်။အဲ့ဒီမှာလူသိများကြော်ကြားသူတွေလည်းပါဝင်တာပါ။ဆရာနာသိမ်းခဲ့တဲ့ဖေဗူလာတရက်နေ့တွေကဖမ်းဆီးခံရသူတွေထဲမှာဆက်လက်ပြီးတော့ဖမ်းဆီးခံထားရတဲ့သူက4800ထက်မနည်းရှိနေတယ်ဆိုပြီးတော့စစ်ဆေးအတီးပြုမှတ်တမ်းတင်ထားတဲ့နိုင်ငံရေးကြီးကြီးစိုးစိုးရဲ့အသင်း AAPP ကပြောပါရရှင်